တချို့လုံမှုနဲ့တရုတ်နိုင်ငံကဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လည်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ဒီလူတွေရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်အနေနဲ့အလွန်စိုးရိမ်မိတယ်လို့ဝန်ကြီးပွန်ပီယိုကပြောထားပါတယ်။ဒါပြင်သူတို့ကိုဆွဲထားတဲ့ဆွဲချက်တွေဟာနိုင်ငံရေးအရဆွဲထားတာဖြစ်ပြီးတော့အခြေမြစ်မရှိဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဗရစ်နဲ့စီးပွားရေးသမားမိုက်ကယ်စပေဗာတို့ကို2018ခုနှစ်နောက်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကတော့သူတို့ကိုတရှိုလုံမှုနဲ့တရားစွဲလိုက်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်။အမေရိကန်ကဖမ်းဝရမ်းထုတ်ထားတဲ့ Huawei ကုမ္ပဏီရဲ့ဗန္ဒာရေးဆိုင်ရာကြီးကဲမောင်ဝမ်ဂျိုးကိုကနေဒါကဖမ်းပြီးတိတ်မကြခင်မှာတရုတ်နိုင်ငံဘက်ကလည်းအခုလိုကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးခဲ့တာပါ။ဒါပေမဲ့တရုတ်ဘက်ကတော့ဒီဖြစ်ရပ်နှစ်ခုကိုဆက်နွယ်မှုမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့တရုတ်ဘက်ကဒီလိုဖမ်းတာဟာကနေဒါကိုဖိအားပေးဖို့အတွက်ဖြစ်တယ်လို့ယူဆနေကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းတရုတ်ဘက်ကအခုလိုဖမ်းတာဟာတရားဥပဒေမဲ့ဖမ်းဆီးတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။